ကချင်လက်နက်ကိုင် KIA အဖွဲ့တော်ရောစစ်တပ်တော်ဘာစီအရအချက်ချကြားတဲ့ကချင်ပြည်နယ်မူမောင်မြို့နယ်တွင်ကအလော့ဘော့စ်ခန်းကို KIA ကမလကုံပိုင်းတင်ခဲ့ပြီးတဲ့နောက်နဖတ်တပ်တွေကပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့တာပါ။လောလောဆယ်မှာတိုက်ပွဲတွေငြိမ်သက်နေလို့ဒေသခံတို့လေယာဉ်စိုက်ပျိုးဖို့ပြင်ဆင်နေချိန်မှာစစ်ကြံလက်နက်နဲ့မီးမြှုပ်မိုင်းတွေကြောင့်အရသာထိခိုက်တာတွေရှိနေကြောင်းဒေသခံတယောက်က VOA ကိုပြောပါတယ်
ဘူထိုင်ရာယွာထက်နားမှာကိုစစ်တော့ပြန်ရရပွဲတော့ဟာရာမှာတောင်းရပို့လေလုံးဝညာမှာလုံးပန်းစားတော့ကြာတယ်အဲ့ဒါကိုတင်းကကျွန်တော်ဒီနေ့ချေးရဲ့အမျိုးသမီးကတောင်းရသွားတယ်တဲ့တောင်းရသွားတဲ့ခါကျတော့အတွားတော့ဒါကြောင့်မချေးစမ်းတဲ့ဒီအပြန်ကျမကနေကြီးတာပေါ့ညာဘက်ခြေတော့ဖြီးသွားတယ်ပြီးတော့မိုင်းဟိုအဆအဲ့ဒါဒီဘက်ပေါ်မှာလည်းဖြီးသွားတယ်တဲ့ညာဘက်ခြေတော့ကွဲသွားလို့ပြောတာအခုဟိုဒီနာဟိုစစ်ဆေးရမှာဆေးကုနေတာမင်းမင်းညရှင်းနိုင်မှာ operation ဝင်တယ်တဲ့
မိုင်းနေမိတာအင်္ဂါနေ့ကဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကလည်းဝဝကွန်ပန်ကြီးရွာမှာလင်မယားနောက်မိုင်းနေမိပြီးအမျိုးသမီးတင်ဆုံးခဲ့တယ်လို့အမျိုးသားကဗမော်ဆေးရမှာတွားရောက်ခူးတာခဲ့ရပါတယ်ဧပြီလနဲ့မေလကဖြစ်ပွားခဲ့တဲ့ဆလောင်းကုန်းတိုက်ပွဲမှာစစ်တပ်ဖက်ကလင်းနဲ့ဘုံကျဲတာလက်လက်ကြီးနဲ့ပစ်ခတ်တာတွေနေ့စဉ်လို့ရှိခဲ့ပြီးတော့စစ်ပွဲလက်ကျန်မပေါက်ကွဲသေးတဲ့ဘုံနဲ့လက်နက်ကြီးကြီးတွေလေယာဉ်တွေအတွင်းမှာကျန်ရှိနေသေးကြောင်းလဲဒေသခံအမျိုးသမီးတူကပြောပါတယ်
။တူကတချို့ဟာတွေတော့ဆီမကောက်သေးဘူးပဲ။အများကြီးကျန်နေတယ်။မိရင်နဲ့လာချတာတဲ့ဟာတွေဆိုရင်ကြီးတွေအဲ့ဒါတွေလည်းလာမသိဘူး။တောင်ချင်းမှလေ။မိုင်းပုံးတွေရောဟိုလိုမျိုးတန်ကာတွေရောအဆောက်အအုံပဲမကွဲတဲ့ဟာတွေပေါ့ကွာ။နေထဲမှာလည်းအများကြီးတချို့နေရာတွေအများအဖြစ်ဆိုရင်တောင်ပေါ်မှာပူဆိုးပြီးရဲ့
တိုက်ပွဲပြင်းထန်စဉ်ကမျိုးသစ်ဂုံတော်နဲ့ CSR ရဲ့အနီးနားရွာတွေကလူ 9,000 ကျော်လောက်ဟာမိုးမောင်းတဲ့ဗမော်မျိုးတွေကိုတိမ်းရှောင်ခဲ့ကြပါတယ်။တိုက်ပွဲတွေငြိမ်နေချိန်ရွာသားတချို့ကလေယာဉ်ဆိုင်ပြို့ဖို့နေရာပြန်လာတာရှိသလိုတချို့ကလေးတွေလည်းကျောင်းတက်ဖို့ပြန်လာတာရှိနေပါတယ်။ဒါပေမဲ့မြေယုံမိုင်းနဲ့ပေါက်ကွဲတဲ့လက်နက်ကြီးကြီးတွေမရှင်းလင်းရတာကြောင့်ဒေသခံတွေဟာရွာအနီးဝန်းကျင်သွားလာဖို့အတွက်စိုးရိမ်တာတွေရှိနေတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတဦးကပြောပါတယ်။
အဲမြို့ကြီးကုန်းတော့တော့ဖျောင်းကြကြောတော့တိုးရွာသားတွေပြန်ပြီးဆိုပေမဲ့လည်းဒီရွာပြင်ထွက်လို့မရတဲ့အနေအထားတော့ရှိရစရာဒီတောင်ချေပဲတို့တို့မတော်ခိုင်းပေါ့အေးပတ်ဝန်းကျင်အဲ့လောက်ပဲအချင်းပြေသေးရပေါ့ဗျာလွန်ခဲ့တဲ့အပတ်ကတော့ဒီဆောက်ဆောက်ကနေပြီးတော့ဒီမြို့ကြီးကျောင်းကိုဖွင့်မှုမြို့ကြီးကျောင်းဝင်းမှာတော့ဘိုင်းရှင်လေးရေလို့တော့ပြောပေါ့ဗျာဒါပေမဲ့ကျောင်းဝင်းမှာပဲလို့တော့ဇာတ်နဲ့နေရာမှာဒီလဲမရှိနိုင်လို့တော့ဘယ်သူမှပြောလို့မရဘူးကွာဒါလူတွေကတောင်းကြစိတ်ပေါ့ဆရာရယ
်ဆလောင်းကုန်းတိုက်ပွဲတုန်းကလည်းလက်မဲ့ကြီးကြီးထိမှန်တာကြောင့်တန်ဃာတော်တစ်ပါးပြန်လုံခဲ့သလိုအ ਨੇ ဆုံးဒေသခံ6ယောက်တိဆုံးပြီးတော့10ယောက်ထပ်မနေထိခိုက်ဒဏ်ရာရခဲ့ပါတယ်ဝုံမောင်းနဲ့ဒေါ်ဖုံးရံမြို့နယ်တွေဘက်မှာလက်ရှိမှာတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကပြီးခဲ့တဲ့အပတ်မှာနေ့စဉ်ဆိုသလိုစစ်တီနယ်ရိတ်ခါပို့ဆောင်တာတွေရှိခဲ့ပါတယ်မနေ့ကလည်းနွမ်းလန်းရွာတက်ခန်းကိုကားခွန်စီရောက်ရှိအားဖြစ်ထားဝင်ရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့2020ခုနှစ်အတွင်းကတော့မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်တေဆုံးသူ69ယောက်ရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ185ယောက်ရှိကြောင်းနဲ့ထိခိုက်တေဆုံးသူတွေရဲ့ထောက်အပ်ကြော်ဟာရခိုင်ပြည်နယ်ကဖြစ်ကြောင်းပြည်ထောင်စုကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။